မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုလုံခြုံရေးတင်းကြပ်တဲ့အခြေအနေတွေကြားကပဲမြို့အတော်များများမှာဆက်လုပ်နေကြပါတယ်။တဝယ်မြို့ကဆန္ဒပြပွဲတွေကိုစစ်တပ်ကဖြိုခွင်းမှုအတွင်း9ရောက်ထက်မနည်းဖမ်းဆီးခံခဲ့ရပါတယ်။ရန်ကုန်မှာတော့အဖမ်းဆီးအစ်စ်အစင်းများနေတဲ့အတွက်ဆန္ဒပြပွဲတချို့ကိုနားထားကြရပါတယ်။အခုလိုနိုင်ငံအနှံ့ကဆန္ဒပြပွဲအခြေအနေရန်ကုန်ကလာတဲ့သတင်းကိုတော့မဆုမွန်ကပြောပြပါမယ်ခင်ဗျာ။
အခုရပိုင်းဆန္ဒပြမှုတွေတဖြည်းဖြည်းနှဲသွားတဲ့ရန်ကုန်မြို့မှာဆန္ဒပြပွဲဥဆောင်တဲ့သူတွေကိုရှာဖွေဖမ်းဆီးတာဆန္ဒပြပွဲလူစုခွဲတဲ့အချိန်မှာလိုက်လံဖမ်းဆီးတာတွေရှိနေတာကြောင့်လမ်းပေါ်ထွက်ပြီးခြိတက်ဆန္ဒပြနိုင်မှုခက်ခဲလာတယ်လို့တောင်တကုန်းတပိတ်စစ်ကြောင်းဥဆောင်သူကပြောပါတယ်။ဒါပေမဲ့သူတို့အနေနဲ့တခြားနီးလန်းတွေနဲ့ဆရာနာရှင်စန့်ကျင်လှုပ်ရှားမှုတွေဆက်လုပ်သွားမယ်လို့ပြောပါတယ်
။တောင်တကုန်းအနေနဲ့ကျွန်တော်တို့ဒီဆန္ဒပြပွဲတွေကျလာရရတော့ကျွန်တော်တို့တနည်းအားကျွန်တော်ပြောလိကျွန်တော်တော်လန်ဒီမကွန်တောင်းတဲ့ကောင်ဈေးတပိတ်လောက်တယ်လीအဲဈေးတပိတ်လောက်တော့အဲ့မှာဆိုရင်ကျွန်တော်တို့ဒါဟိုစစ်ကောင်စီဘက်ကနေပြီးတော့ဟိုဈေးကိုပိတ်ပြီးဖမ်းတာမျိုးတော့ရှိသေးတော့ကျွန်တော်တို့ဒီအပိုင်းမှာအဲ့လိုဆန္ဒပြဖို့တော့ဘောနော်ကျွန်တော်နားလိုက်ရက
ြဖြိုခွဲဖမ်းဆီးမှုတွေရှိနေတဲ့ဈာမှာပဲမြန်မာနိုင်ငံတောင်ပိုင်းဒဝယ်မြို့ဘက်ကဆန္ဒပြနေကြတဲ့သူတွေကတော့ဒီကနေ့မှလည်းဆက်ပြီးဆန္ဒပြနေကြပါတယ်တပောင်းစုတပိတ်စစ်ကြောင်းကမနက်အစောပိုင်းကထိုင်တပိတ်လုပ်ပြီးလူစုခွဲနိုင်ခဲ့ပေမဲ့နေ့လယ်ပိုင်းလုတဲ့ဒဝဲပင်မတပိတ်စစ်ကြောင်းကိုတော့စစ်ကောင်စီတပ်တွေဘက်ကရဲကားနဲ့တပိတ်စစ်ကြောင်းကိုဝင်တိုက်ပြီးတော့ဖမ်းဆီးခဲ့တာကြောင့်အနည်းဆုံး9ယောက်ဖမ်းဆီးခံခဲ့ရတယ်လို့ဆန္ဒပြပွဲမှာပါဝင်သူတဦးက VOA ကိုပြောပြပါဗျာ
။ဘုံချောင်းရက်ကွက်မှာစုရက်လုပ်ပြီးတော့ဆက်တက်နိုင်မှာဖြစ်တယ်။ဆက်ပြီးတော့မကြခင်မှာပဲစုရက်ကိုပြန်ဝင်တဲ့အခါမှာပဲဒီရဲကားနဲ့လာပြီးတော့ထိတ်ထိတ်ပြစ်ဆုံးမှုတွေရှိကြပါတယ်မဟုတ်လား။ရဲကားနဲ့တိုင်းလာပြီးတော့လူတွေဒီဆန္ဒပြစစ်ကြောင်းကိုဝင်ပြီးတော့တိုက်တော့မှာတိုက်ပြီးတော့ဖမ်းတာတွေရှိတယ်ပြီးတော့တနက်ပြစ်ခတ်မှုတွေလည်းရှိကြပါတယ်မှာဖမ်းဆီးခံရတာတော့လောလောဆယ်တော့ကျွန်တော်တို့၅ရုပ်ကိုအတီးပြုလို့ရထားပါလိမ့်ဆန္ဒဖမ်းတော့တဲ့ပြင်မှာ Robert ကြီးထိပြီးတော့ထိခိုက်တာရတဲ့သူတယောက်ပါတယ်မှာကားနဲ့တိုက်တာက၄ရုပ်တော့ထိခိုက်တာရတာရှိပါတယ်မှာ
မကွေးတိုင်းမြိုင်မြို့နယ်တောင်ပိုင်းဇုံမှာတော့ကျောင်းသူကျောင်းသားတွေနဲ့ဆရာဆရာမတွေနောက်ပြည်သူလူထုအပါအဝင်လူဝင်အား400လောက်ကလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေကိုအပြန်အလှန်ဆွေးနွေးဟောပြောကြတဲ့ထိုင်တပိတ်ပြုလုပ်ပြီးဆန္ဒပြခဲ့ကြပါတယ်
။ဒီနေ့ကျပြတိုင်းတော်ရွာကိုသွားပြီးတော့ထိုင်တပိတ်ပေါ်ကလေးနဲ့ဒါစီစီကားကားလေးနဲ့အားလုံးကဒီသက်ကံပြည်သူတွေရဲ့နားလေတဘောပေါ်မှုလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအနေအထားလေးကိုများပြည်သူလူထုသိအောင်အပြန်အလှန်လေးတွေပြောကြဆွေးနွေးကြတာပေါ့။200ကျော်300လောက်သွင်းကြင်ကလာတယ်ဗျ။ရွာတွေက100လောက်ဆင်းတော့400လောက်ဖြစ်မှာပေါ့။
မြိုင်မြို့နယ်တောင်ပိုင်းဇုံထိုင်တပိတ်ဘေကင်းကင်းနဲ့လူစုခွဲနိုင်ခဲ့ပေမဲ့မြိုင်မြို့နယ်တွေကတခြားကျေးရွာတွေမှာတော့စစ်ကောင်စီတပ်ဘက်ကဂျိုရုဆလောင်းတွေကိုရိုက်ချိုးဖျုပ်သိမ်းတာတွေလုပ်ခဲ့ပြီးတပိတ်ဥဆောင်သူလို့တန်တရားဖြစ်နေတဲ့သူတွေရဲ့အိမ်တွေကိုရှာဖွေစစ်ဆေးတာတွေလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်စကိုင်းတိုင်းစလင်းကြီးမြို့နယ်နဲ့ရင်းမပင်မြို့နယ်တွေကကြေးရွာတချို့စုပေါင်းပြီးလူရာနဲ့ချီပြီးထိုင်တဲ့ဘိတ်လမ်းလျှောက်တဲ့ဘိတ်ဆင်နွှဲခဲ့ကြပါတယ်။တပဲရင်းမြို့နယ်မှာလည်း NUG ထောက်ခံတဲ့စာတန်းတွေကင်ဆောင်ပြီးဆရာနာရှင်ပြုတ်ကြရေးအတွက်ဆရာဆရာမတွေအပါအဝင်လူလူရာနဲ့ချီလမ်းပေါ်ထွက်ခြိတက်ဆန္ဒပြကြပါတယ်။မန္တလေးမြို့မှာတော့အရင်နေ့တွေကထက်လုံကြုံရေးတွေပိုချထားတဲ့ကြားကပဲတန်ခါတမကတဲ့ဘိတ်အင်ဂျင်နီယာတဲ့ဘိတ်နဲ့တကတာတပိတ်စစ်ကြောင်းတွေလမ်းပေါ်ထွက်ဆန္ဒပြကြပါတယ်။ဖားကန်းမြို့နယ်မှာလည်းမှော်ပေါင်းဆောင်တပိတ်အပြင်ဆိုင်ကယ်တပိတ်နဲ့စစ်ကြုံပညာရေးအလိုမရှိကြောင်းပြသတဲ့ရွာတွင်းတပိတ်တွေပြုလုပ်ခဲ့ကြပါတယ်။လောင်းလုံ၊ပခုတ်ကူ၊ဒဇယ်တပိတ်ရင်ကြောင်မဲမိုးကောင်ဆလင်းကြီးမျိုးတွေမှာတော့လမ်းလျှောက်တဲ့ဘိတ်ဆိုင်ကယ်တဲ့ဘိတ်တွေဆင်နွှဲကြပါတယ်။မြင်းချံပကိုးမြိုင်တီဘောအမရပူရမြို့နယ်တွေမှာတော့ပျောက်ကြားတဲ့ဘိတ်နဲ့လူမဲတဲ့ဘိတ်တွေပုံစံပြုလုပ်ပြီးဆရာနာရှင်စန့်ကျင်ကြောင်းလူလူကဆန္ဒပြခဲ့ကြပါတယ်ရှင်
။မဆုံမွန်ပြောပြပေးခဲ့တာပါခင်ဗျာ။